ကဘာရဲ့တောင်ဝင်းရိုးစွန်းအနီးမှာဘေးတိုက်ဆင်းသက်ခဲ့တဲ့အမေရိကန်ပုဂ္ဂလိကလာဆင်းရင်ဟာအင်္ဂါနေ့မှာတော့အလုံလုံနိုင်တော့မှမဟုတ်ဘူးလို့ယူဆရပါတယ်။အင်္ဂါနေ့လောက်ဆိုရင် Odysseus လာဆင်းရင်ရဲ့ဆိုလာပြားတွေအပေါ်နှေးရောင်ကြီးကြာရောက်နိုင်တော့မှမဟုတ်ဘူးလို့အာကာသယာဉ်တွေကိုတိဆောက်ပြန်သားနေတဲ့ Houston မြို့အခြေစိုက် Intuitive Machines ကုမ္ပဏီကသတင်းလာနေမှာပြောပါတယ်။လာဆင်းရင်ကပေးပို့လာမယ့် data အချက်အလက်တွေကို American အာကာသစူးစမ်းလေ့လာရေးဌာန NASA နဲ့အခြားအဖွဲ့အစည်းတွေကမျှော်လင့်နေတာပါ။ဆိုလာပြားမှာနေရောင်ကြီးမရတော့တဲ့အတွက်သတ်မှတ်ထားတဲ့အချိန်ထက်၂ရက်၃ရက်စောပြီးတော့ Odysseus ရဲ့လုပ်ငန်းတွေရပ်သွားတာလည်းဖြစ်ပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအနေနဲ့ပြီးခဲ့တဲ့ကြာတာပတိနေ့ကပဲလကဘာဘောကို Odysseus ဆင်းသက်ခဲ့တာဖြစ်ပါတယ်။ NASA ကထုတ်ပြန်တဲ့ဂျူရုသတ်ပုံတွေအရ Odysseus ရင်ငယ်ဟာသတ်မှတ်ထားတဲ့နေရာနဲ့၂ကီလိုမီတာအကွာလောက်မှာဆင်းသက်ခဲ့တာလည်းဖြစ်ပါတယ်။